ကမ္ဘာကြီးပုံနေလာမှုဟာအဆိုးဝါးဆုံးအခြေအနေကိုရောက်ရှိနေကြောင်းပိုလန်နိုင်ငံမှာစတင်ကျင်းပတဲ့ရာသီဥတုဆိုင်ရာညီလာခံအစမှာကုလသမဂ္ဂရာသီဥတုဆိုင်ရာအကြီးအကဲပက်ထရီရှာအက်စပီနိုဆာကပြောကြားလိုက်ပါတယ်။အခုနှစ်ဟာအပူဆုံးလေးနှစ်ထဲမှာတစ်နှစ်အပါဝင်ဖြစ်ကြောင်းနဲ့ရာသီဥတုပြောင်းလဲမှုရဲ့တည်ရမှုတွေဟာအဆိုးဝါးဆုံးဖြစ်ကြောင်းဒီလက်ရှိဖြစ်ပေါ်မှုဟာရာသ ၅ခုနှစ်မှာရရှိခဲ့တဲ့တမိုင်းဝင် Paris Sporting League ကိုအကောင့်တေဖို့ရေးအတွက်ပိုလန်နိုင်ငံမှာတရင်နှစ်ပတ်ကြာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။